COVID-19 ကာဝတ်ဆေးကိုကဘာတလွှားဆင်းရဲချမ်းသာမရွဖြန့်ဝေပေးနိုင်ရေးအတွက်ရည်ရွယ်တဲ့ COVAX အဖွဲ့အစည်းမှာပါဝင်လာတဲ့နိုင်ငံပေါင်းဟာအခုဆို184နိုင်ငံရှိလာပြီလို့ WHO အဖွဲ့အကြီးကTedros Ghebreyesus ကတင်းနေလာနေမှာပြောပါတယ
် I'm pleased to announce todayThat now 184 countries
have now joined COVAX. The most recent joining of the COVAX program. October 9th, there are 187 countries joining. Now, 184 countries have joined. Now, the COVAX program has become a national endeavor. 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 The COVAXအမြင့်ဆုံးလုံနိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်ဒီကာယောဂါမပြန့်ပွားအောင်ချက်မှတ်ထားတဲ့စီကံသတ်မှတ်ချက်တွေဖြေလျှော့ပေးလိုက်တာနဲ့တဟုန်လို့ပြန်ပြီးဖြစ်ပွားလာနိုင်တယ်ဆိုတာကိုဒီဗိုင်းရပ်စ်ကသက်သေပြနေတယ်လို့ဆေးရုံတွေနဲ့ကျန်းမာရေးစနစ်တွေကချိန်ချောင်နေတယ်လို့ပြောပါတယ်။ကမ္ဘာတစ်လောကိုဗစ် -19 ကူးစက်ခံရသူဟာတနင်္လာနေ့မှာတန်း40ကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။သေဆုံးရသူက 1.3% ကျော်နေပါပြီ။အမေရိကန်နိုင်ငံဟာအခုဆက်ခံရတဲ့8%နဲ့ကမ္ဘာမှာအများဆုံးဖြစ်နေပြီးတည်ဆွတ်သူကလည်း2,200နီးပါးရှိပါတယ်။